ကျမစုမမရှင်တော်ရရှင်တွေကိုတင်ဆက်ပေးမယ်ဒီသတင်းမဲ့ရဲ့မြမရေးဆွေးနွေးခန်းအစီအစဉ်မှာတော့မြန်မာနိုင်ငံအတွင်းမှာကမ္ဘာ့ကယ်ရောဂါ COVID-19 ကူးစက်မှုအများဆုံးတိုင်းဖြစ်တဲ့ရန်ကုန်တိုင်းအတွင်းမှာ COVID ရောဂါလက္ခဏာရှိတဲ့သူတွေနေ့စဉ်လိုယာနဲ့ချီလာရောက်ဆေးကုသမှုခံယူနေကြတဲ့စေတနာဝင်တဲ့အထူးကဆရာဝန်ကြီးဆရာဝန်သူနာပြုတွေဦးဆောင်ကုသပေးနေတဲ့အခမဲ့ community fever clinic ဆေးကနေရဲ့စင်ခေါ်မှုနောက်စေတနာဝင်တဲ့ဆေးပညာရှင်ဆရာဝန်ရဲ့အကူအညီအရေးပေါ်လိုအပ်နေတဲ့အခြေအနေလက်ရှိအနေအထားမှာကိုဗစ်ကြောင့်သေဆုံးသူ1000ကျော်နဲ့ကူးစက်သူ5000ကျော်လာတဲ့အနေအထားမှာလူမှုအထူးသတိထားရမယ့်ကျန်းမာရေးဆိုင်ရာဆောင်ရွက်ရှောင်ရွက်အချက်တွေအကြောင်းပြည်သူလူထုသိသင့်တဲ့အချက်တွေကို community fever clinic အခမဲ့ဖြန့်နှံ့ကူဆေးကမ်းများရန်ကုန်ကွန်ရက်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကိုကျွန်မစုမောကဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်ဟုတ်ကဲ့မင်္ဂလာပါရှင်အခုဆရာတို့ဒီ community fever clinic ဆေးကမ်းတွေကိုရန်ကုန်တိုင်းတစ်တိုင်းလုံးမှာဖွင့်ထားတာအခုဆိုလို့ရှိရင် 20 ကျော်သွားပြီပေါ့နော်ဆိုတော့ခါကြတော့COVID-19 ရဲ့ဒီ second wave ပေါ့နော်ဒုတိယကြိမ်ဖြစ်တဲ့အချိန်မှာဆိုရင်ဒီအခမဲ့ဖြန်းနာကူဆေးကမ်းကဆရာဝန်ဆရာမတွေဆိုတော်တော်လေးဟိုမှာဒါလူနာတွေလည်းအတားများလာတယ်ပြီးတဲ့ခါကြတော့ဒီဆေးကုရတဲ့ခါမှာလည်းအများကြီးစိန်ခေါ်မှုတွေဖြစ်လာတယ်အခမဲ့ဖြန်းနာကူဆေးကမ်းတွေရဲ့လက်ရှိအခြေအနေဖွင့်လှစ်ထားတဲ့အနေအထားနောက်လူမှုကိုအဓိကပေါ့နော်လှုပ်ဆောင်ပေးနိုင်နေတဲ့အခြေအနေလေးနည်းနည်းရှင်းပြပေးပါဆရာဟုတ
်ဟုတ်ကျွန်တော်နာမည်ဒေါက်တာကျော်မင်းဆိုပါကျွန်တော်တို့လက်ရှိအခုပေါ့နော် second wave မှာဆိုရင်ဒီသူတို့အခြေပြုဖြန့်နှံ့မှုစေကံတွေတိုးချဲ့ပြီးဖွင့်လှစ်ထားတယ်။မျိုးနယ်တော်တော်များများမှာလည်းကျွန်တော်တို့လက်ရှိတိုးချဲ့ပြီးဖွင့်လှစ်ထားတယ်ပေါ့နော်။ဆက်ပြီးတော့တိုးချဲ့ပုံမျိုးနယ်တွေမှာလည်းအစီအစဉ်ရှိပါလိမ့်မယ်။အခုကဒီ first wave နဲ့မတူတာ second wave မှာကျတော့လာကြတဲ့လူကြီးကအများကြီးလာတယ်။ first wave မှာတော့လူကြီးက10ခန်းပေါ့နော်။အခုက20 30လောက်ပဲရှိရဲ။သူ second wave မှာဆိုရင်သူကအများပဲ100ဝန်းကျင်ချုပ်ရက်တွေဆို200ဝန်းကျင်လောက်ရှိရဲပေါ့နော်။ရာခန်းချီရဲအခုဆိုရင်လာကြတဲ့နှုတ်ထားပေါ့နော်။အဲမှာ first wave နဲ့မတူတာ first wave မှာကျလာကြရင်များတော့ဒီ covid လက္ခဏာနဲ့တူရဲ့လူနာတိတ်မတွေ့ရဘူးပေါ့နော်။အခုက second wave မှာကျတော့လာတဲ့လူနာရဲ့သုံးပုံနှစ်ပုံကတော့ covid လက္ခဏာအနံ့ကြောက်တယ်ဖျားတယ်ပြီးတော့မောတယ်ဒီချောင်းဆိုးတယ်ပေါ့နော်အဲ့လိုဝမ်းလျှောတယ်ပေါ့နော်အဲ့လို covid လက္ခဏာတွေပဲစစ်လိုက်ရင်အဲ့လိုလူနာရဲ့တော်တော်များများ positive တွေ့ကြတယ်ပြီးတော့ကျွန်တော်တို့အဲ့မှာလာပြတူစရာ first wave တော့ကျွန်တော်စိတ်ပြည့်တဲ့ agent လုပ်တယ် second wave မှာကျတော့အဲ့ဒီလူနာတွေကျွန်တော်တို့နောက်ဆုံး test စစ်နိုင်ရေးအတွက်ကိုကျွန်တော်ကြိုးပမ်းတယ်ပေါ့နော်အခုကတက်ဆက်ကဲစင်တာနဲ့ကျွန်တော်တို့ဒီ fever clinic ရှိတဲ့မြို့နယ်ငါးမြို့နယ်ကိုတက်ရှိ AR တက်ဆက်ကဲစင်တာမှာကျွန်တော်ချိတ်ဆက်ပြီးတော့တရက်ကို190နဲ့ပို့ဆောင်တာလေတက်ဆက်ကဲမရှိတဲ့ချိတ်ဆက်ထားမထားတဲ့မြို့နယ်တွေကတော့ကျွန်တော်တို့ကဟို register လုပ်ပြီးတော့အဲ့မှာကျွန်တော်တက်ဆက်ကဲစင်တာနေပို့ရဲ QR code ကိုရှင်းတဲ့အချိန်ကိုတော့ပြီးစစ်ဆေးမှုခံယူရမယ်ပေါ့နော်အဲ့ဒါတခုပြီးတော့တချို့ emergency ကိုချက်ချင်းစီအောင်လုပ်တာရှိရဲပေါ့နော် covid နဲ့မတူတဲ့လူကတော့ကျွန်တော်စိတ်ပြေတယ်အင်ဂျန်တို့တဲ့အိမ်မှာဖောက်ကြည့်မယ်ပေါ့နော်အဲ covid လက္ခဏာနဲ့တူရဲဆိုကျွန်တော် swab test နိုင်ရေတော့ကိုကြိုးပမ်းတယ်ပေါ့နော်အနံ့ကြောက်တဲ့လူတွေကြတော့လည်းမျိုးနယ်အစီအစဉ်နဲ့အနံ့ကြောက်စင်တာမှာကျွန်တော်ထားပေးတယ်ပေါ့နော်ကျွန်တော်မျိုးနယ်ငါးမျိုးနယ်မှာရှိတဲ့လူဒီဒေထိုင်တဲ့လူတွေကြတော့ကျွန်တော် fever clinic က register လုပ်နောက်ရက်ကကျွန်တော်ဆက်လုပ်ရအောင်ပေါ့နော်အဲ့လိုလေကျွန်တော်တို့ဆောင်ရွက်ထားတယ်ပြီးတော့ရေးဝ emergency ချိန်လေးမျိုးပေါ့နော်ဥပမာအဲ oxygen ကျတယ်ခဏမောတယ်အဲ့လိုလူနာတွေဆိုကျွန်တော်တို့ကချက်ချင်းဒီတော့ကျချင်းလွယ်ပြောင်းပြီးပို့ဆောင်ပြီးရပါတော့အဲ့မှာကျွန်တော် ambulance ကစတန်းမှာရှိတယ်ကျွန်တော်တို့ဒီ ambulance တော်တော်များများ fever clinic မှာစတန်းမှာရထားတယ်အဲ့ဒီ fever clinic ကလည်းချိတ်ဆက်ပြီးတော့ကျွန်တော်တို့ဆေးရုံချက်ချင်းလွယ်ပြောင်းပို့ဆောင်ပြီးတယ်ပေါ့နော်အဲ့လိုလေးလက်ရှိရောကျွန်တော်တို့ဖောက်ရနေပါတယ်ဒီ second wave မှာဆိုရင်တော်တော်များများဒါပြလူနာရဲ့သုံးပုံနှစ်ပုံကလည်းအားလုံး covid လက္ခဏာလူနာတွေတော်တော်များများမှာရှိနေကြတယ်ပေါ့နော်စစ်လိုက်နေတော်တော်များများကလည်း positive တွေတွေ့လာကြတယ်ပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့အခုလိုမျိုးလူနာတွေတော်တော်လေးများလာတဲ့အနေအထားမှာပေါ့နော်ဆရာတို့ဒီ fever clinic တွေမှာရှိတဲ့စေတနာဝင်တဲ့အခမဲ့ပေါ့နော်ဒီကျန်းမာရေးကုသဆောင်ရှောက်မှုပေးနေတဲ့ဆရာဝန်တွေဆေးပညာရှင်တွေနောက်ပြီးတဲ့ခါကျတော့ဒီစေတနာဝင်တန်းတွေပေါ့နော်အဲ့လိုအားတို့ခုနပြောလို့ဆရာဝန်တွေရဲ့ပေးနိုင်တဲ့အချိန်အားဖြင့်ဆေးကုသမှုဆောင်ရှောက်မှုလုပ်ပေးရတဲ့ခါမှာဘလိုမျိုးစိန်ခေါ်မှုတွေပေါ့နော်လိုအားအခက်အခဲတွေရှိပါလဲလို့ဟုတ
်ကျွန်တော်တို့ဒီ second wave မှာဆိုရင်ကျွန်တော်တို့ကလူအများများလာတဲ့အပေါ်မှာကျွန်တော်ကစေကမ်းဖွင့်ချိန်ဖွင့်ရက်ပေါ့နော်နေ့ရက်ကိုကျွန်တော်တက်မှတ်ရက်ထဲကျွန်တော်တိုးထားတယ်ခါတိုင်းဆိုရင်ကျွန်တော်တစ်ပတ်လုံး3ရက်ဖွင့်နေဆိုရင် second wave မှာလူနာများတဲ့ပုံမှာတစ်ပတ်မှာ5ရက်အနည်းဆုံးဖွင့်တာရှိတယ်တစ်ပတ်လုံးဖွင့်လိုက်တာရှိတယ်ဒီလိုဖြစ်သွားကလေးဆိုရင်ပေါ့နော်အဲပြီးတော့အချိန်လေးနဲ့တိုးထားတယ်ပေါ့နော်အချိန်လေးဆိုအရင်တော့67ကို67ဆွဲဆန်ထားတာရှိတယ်အဲ့မှဆိုကျွန်တော်တို့ကလူနာအရင်ငားတဲ့ပုံမှာကျွန်တော်တို့ကဘယ်လိုဖြစ်လဲဆိုတော့ဆရာဝန်အင်အားနဲ့တိုးပြီးတော့လိုအပ်လာတယ်ပေါ့နော်ပြီးတော့ကျွန်တော်က9နိုင်နဲ့12နိုင်နဲ့တက်မှတ်လာဒါပေမဲ့လူနာကအရင်ငားတဲ့ပုံမှာကျွန်တော်12နိုင်မပြီးချုပ်ရက်တွေတော့9နိုင်တိုးသွားရက်တွေလည်းရှိတယ်အဲ့ကြောင့်ကျွန်တော်တို့ကဆောင်ရင်ရောတယောက်၊တူနာပြူတယောက်၊ဗိုလန်တီယာ2ယောက်အခုပဲတစ်ပယ်ပေါ့နော်ဆရာဝန်2ယောက်၊တူနာပြူ2ယောက်၊ဗိုလန်တီယာ4ယောက်လောက်ဒီကျွန်တော်တိုးချဲ့ပြီးတော့ဆရာကလေးတကူကြီးစီမှာတိုးချဲ့ထားတယ်ပေါ့နော်။ဘာလို့လူနာအရန်လာပြတဲ့လူနာအရန်ကကျွန်တော်လာပြတဲ့လူနာတွေကိုကျွန်တော်တို့ကပြန်မလုပ်ဘူးချက်ချင်းတိုကင်ဘလောက်နဲ့ပိတ်ဖြတ်လိုက်တဲ့အစီအစဉ်တော့ကျွန်တော်မလုပ်ထားဘူးပေါ့နော်။အားလူတွေကိုအကုန်လုံးကျွန်တော်တို့စင်ပြအောင်ကျွန်တော်ကြိရှိပေးတယ်ပေါ့နော်။အဲတချို့ရက်တွေဆိုရင်တော့ဆရာဝန်ကမလာနိုင်ဘူးဆိုရင်လူနာဖြတ်လိုက်ရတဲ့ရက်တွေတော့ရှိရယ်ပေါ့နော်။အဲ့ဒါအများတန်းတော့မဟုတ်ပါဘူးတချို့တလီပေါ့နော်ရက်တွေမှာတော့အလိုတော့ဖြတ်ချလာတော့ရှိတယ်။အများသောအားဖြင့်တော့ကျွန်တော်တို့အစီအစဉ်လူနာလာတဲ့လူနာတိုင်းကိုကျွန်တော်တို့အကုန်လုံးကြည့်လို့ရအောင်ပေါ့နော်။ဆရာဝန်အင်အားတို့ပါတူနာပြူအင်အား ဟိုလန်ဒီအရာတိုးချက်ပြီးကျွန်တော်အကူညီတောင်းတယ်ဒါလည်းကူညီပေးပါတယ်ဒီကျွန်တော်များရှာဝင်နေရတယ်ဒီစက်ကဝေးမှာတော့အလုံးစီလုံးညီညွတ်စွာနဲ့လာရောက်ကူညီပြီးတော့ကံပိုးပေးရည်လည်းရှိပါတယ်ပေါ့နော်အဲတော့တော့စိန်ခေါ်မှုအပိုင်းအရတော့ကျွန်တော်တို့အဒီကလူနာနာတဲ့ပုံမှာကျွန်တော်တို့အဒီကမန်ပါဝါပါပေါ့နော်လိုအပ်တယ်နောက်တစ်ခါကျအလူရှင်အားလည်းလိုအပ်တယ်ကျွန်တော်ကဒီအလူရှင်အားနဲ့ရက်တည်နေအဖီဘာကင်းတွေကတော်တော်များများအကုန်လုံးပါပေါ့နော်လူချင်းအားရတဲ့အလူချင်းတွေရတဲ့ကျွန်တော်ဒိုနာဒိုနေးရှင်းဘက်စ်မန်နီပေါ့နော်အဲအလူငွေနဲ့ကျွန်တော်တို့ကဘာလုပ်ရလဲဆိုတော့ PPC ဝယ်ရတယ် PP အသုံးဆောင်ကာကွယ်ရေးအသုံးဆောင်စေဝါတွေဘလို့ရနေရတယ်ကျွန်တော်တို့ပို့သက်စီပို့သက်စီကိုဖျံဖို့အတွက်စီရီတွေပေါ့နော်အဲအစားရှိတဲ့ PC တို့ LPC ကျွန်တော်တို့အလူချင်းအားနဲ့ကျွန်တော်တို့ကရက်တည်နေရတယ်အလူချင်းအားလည်းကျွန်တော်တို့ကလည်းဒီကစင်ကုန်မှုမှာကျွန်တော်အရင်ကြီးရဲ့လိုအပ်ချက်တွေရှိတယ်ပေါ့နော်အလူချင်းနေရတဲ့ပတ်စံကျွန်တော်အခုချိန်ထိဟိုဒီ first week ကလေးပေါ့နော်ကျွန်တော် April တရက်နေ့ကနေစပြီးဖျာခွင့်နေစပြီးတော့ဒီစထောင်ကလေးကကျွန်တော်အခုချိန်ထိပေါ့နော်အလူချင်းအားနဲ့ရက်တည်ပြီးတော့လက်ပတ်နေပါတယ်ပေါ့နော်အဖြစ်နိုင်အောင်လူရှင်တွေကိုလည်းအဝိုင်းဝန်းကူညီပံ့ပိုးပေးလို့မြင်တာရခဲ့ပါတယ်အခုလိုကူညီပေးတဲ့အတွက်လည်းလူရှင်တွေကိုလည်းကျေးဇူးထူးတင်ရပါတော့ကျွန်တော်အနေနဲ့ဟုတ
်အဲ့တော့လူနာတွေကတအားများလာတယ်များလာပြီးတော့ဒီဆေးကိုစေကန်လာပြတဲ့အခါမှာလည်းသူတို့အတွက်အနေရရှိနိုင်တဲ့အနေအထားမျိုးတွေလည်းရှိတော့တကယ်လို့ဒီအခြားနာကူလူနာဆေးကန်တွေရှိ ਉ မလာခင်မှာကြိုပြီးတော့ဆရာတို့ကိုဒီဆွေးနွေးဖို့ပေါ့နော်ဒီတယ်လီဖုန်းနဲ့ဆွေးနွေးတာမျိုးကြိုပြီးတော့အကြံဉာဏ်တောင်းတာမျိုးတွေလုပ်ဖို့လည်းဆရာတို့ရင်နှုန်းကမေတ္တာရက်ခံခဲ့တာရှိတယ်ဆိုတော့အဓိကကဒီလိုမျိုးဆွေးနွေးမှုတွေပေါ့ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့ဒီကောင်ဆယ်လင်းလုပ်တဲ့ဟာမျိုးတွေကြိုတင်ဆွေးနွေးမှုဟာတွေကိုရောဆရာတို့ဖြားနာကူဆေးကန်တွေနဲ့ဒီမြန်မာနိုင်ငံဆောင်ဝင်သေးတဲ့လည်းပူးပေါင်းဆောင်ရွက်နေတဲ့အနေအထားလည်းသိရတော့လူနာတွေမလာခင်မှာသူတို့အကြံပေးမှုခံနိုင်အောင်ဘယ်လိုများဆရာတို့ဆောင်ရွက်ပေးလဲလူနာတွေရောဘယ်လိုများအကြံပေးကြတာရှိပါလိမ့်ရှင
်။ဟုတ်အဲကျွန်တော်တို့ဒီ fever clinic လက်ရှိဆိုရင်ကျွန်တော်25မြို့နယ်တည်တိုးချက်ထားတယ်အဲမှာ community fever clinic ညာကတော့ပိတ်ဆက်ပါလေကျွန်တော်တို့ကတာဝန်ခံဆောင်ဝင်တွေဖုန်းတွေကိုကျွန်တော်တို့ထည့်ပေးထားတယ်ပေါ့နော်အဓိကပြည်သူလူထုတွေကကျတော့သိချင်တယ်စုံစမ်းချင်တယ်မေးမြန်းချင်တယ်ပေါ့အခုယောဂနဲ့ပတ်သက်ပြီးသိချင်တယ်ဆိုရင်ဆက်တော်လို့ရအောင်ချက်ပေါ့နော်ခေရင်လည်းလူနာအရင်ဆက်လာတယ်တော်တော်များများဆက်တယ်အဲဒီဖြေလို့မရတဲ့အတိုင်းသားဒီရောက်လာတယ်ဘာလို့လူနာကြည့်ရမလားဖုန်းဖြေအောင်လားအဲ့လိုအခြေအနေကြည့်တော့ကျွန်တော်တို့ hiker ပေါ့နော်ထိုက်ကဒီ call center အနေနဲ့ကူညီပေးတယ်မြန်မာနိုင်ငံဆောင်များပြန်လည်းကူညီပေးတယ်ပေါ့နော်2019ပေါ့နော်ဒီ call center ကို covid call center အားလည်းကူညီပေးတယ်ပေါ့နော်နောက်ဆုံးအစ်စ်ပေါ့နော်ကျွန်တော် C3 လုံးပေါ့နော် CCC ပေါ့နော် community covid call center ပေါ့နော်ဒီ3လုံးအနေနဲ့လည်းကျွန်တော်တို့ကူညီတောင်းပို့ပေးတယ်ပေါ့နော်အဲ့ဒါကိုကျွန်တော်လက်ရှိ call center ကြီးရပေါင်းလိုက်မယ်ဆိုရင် 2090 call center ရဲ့ဒီ hiker ရဲ့ MMA call center ရဲ့ C3 လုံး call center ရဲ့ပေါ့နော်အလလို့တော့လေးခု call center အနေနဲ့ကျွန်တော်တို့အကူအညီပံ့ပိုးပေးတယ်အခုချိန်မှာကျွန်တော်တို့ကဒီ second wave မှာလူတွေအရန်လာတယ်လူနာအရန်ကြအရန်နဲ့အလုပ်တွေရှုပ်တော့ကျွန်တော်ဖုန်းလက်ခံပြောလို့အဆင်မပြေတဲ့အပိုင်းတွေရှိတော့ကျွန်တော်ဒီ call center တွေကဒီကစင်ပေါ့နော်အလုပ်တွေဝင်ရောက်ကူညီပေးတော့လဲကျွန်တော်ဘက်ကလည်းအရန်အထူးကျေးဇူးတင်တယ်နောက်လဲအကူအညီပံ့ပိုးပေးတော့လဲကျွန်တော်ဘက်ကလည်းမေတ္တာရက်ခံတယ်ပြည်သူလူထုအနေနဲ့လည်းတခုခုသိချင်တာမေးချင်တာစုံစမ်းချင်တာရှိနေ call center ကိုဆက်သွယ်စုံစမ်းပါ call center အနေနဲ့ပြည်သူတွေရှင်းပြပြီးဖြေရှားပေးမှာပါပေါ့နော်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဒီစေနာဝင်တဲ့ဆရာဝင်တွေအနေနဲ့လည်းအင်တိုက်အားတိုက်ပေါ့နော်ဆရာလူဝင်ရောစိတ်ဓာတ်အင်အားရောအကုန်လုံးအပြည့်လုပ်နေကြတယ်အဲ့ဒီအချိန်မှာတက်ဆိုင်တဲ့ဒီကျန်းမာရေးဝန်ကြီးဌာနဘက်ကရောနောက်ပြီးတော့ဒီရက်ွက်မြို့နယ်တွေမှာရှိတဲ့တက်ဆိုင်တဲ့အုပ်ချုပ်ရေးတာဝန်ရှိတဲ့သူတွေအပိုင်းကရောဆရာတို့ဘာတွေများဝိုင်းမိကူညီပံ့ပိုးပေးဖို့လုံမလဲပေါ့နော
်ဟုတ်ကဲ့ပါအဲကျွန်တော်အဒီလူလူအခြေပြုဖြားနာကူစီကံပေါ့နော်တခုအဲကျွန်တော်ဖွင့်မှုအတွက်ကိုကျွန်တော်တို့ကစက်မကြီးပေါ့နော်ဝင်ကြီးရတယ်ပြင်ချမှတ်ထားတဲ့အတိုင်းကျွန်တော်ဆောင်ရက်တယ်ဆောင်ရက်ပြီးတော့စစ်စစ်ပြီးတော့ဖွင့်တယ်ပေါ့နော်အဲအဓိကကျွန်တော်တို့နောက်ပိုင်းကြရင်လို့လည်းကျွန်မကြီးပေါ့နော်ဆရာဝန်ကြီးနဲ့ပဲကျွန်တော်တို့ကမြို့နယ်ဆရာဝန်ကြီးနဲ့ပဲကျွန်တော်တိုင်ပင်ဆွေးနွေးပြီးညှိနှိုင်းပြီးပဲလုပ်ရတယ်ပေါ့နော်လုပ်ရတယ်ပြီးတော့ဒီအလူရှင်အားတွေနဲ့ပဲကျွန်တော်ရက်တည်လာတယ်ပေါ့နော်တို့တော်ကိုယ်စားလှယ်ရလည်းအထက်ကန်လာလည်းအရင်ကြီးကြီးဖြူရမင်းနဲ့တခုမြို့နယ်အဆင့်အနေနဲ့ပေါ့နော်အဲသွားဖို့လည်းတို့တော်ကိုယ်စားလှယ်အားလည်းအရင်လိုအပ်တယ်ပေါ့နော်ကျွန်တော်ဘက်ကနေဟုတ်အဲ့ဒါကျွန်တော်နောက်ပိုင်းမျိုးနဲ့အဆင်နဲ့ပဲကျွန်တော်ဟိုလဲပတ်သွားတာပေါ့နော်ဟုတ်ပါဟုတ်ကဲ့
အဲ့တော့အခုနောက်ဆုံးအနေနဲ့မေးချင်တဲ့ဟာကတော့မြန်မာနိုင်ငံမှာ COVID-19 ရောဂါစပြီးတော့ဖြစ်ခဲ့တဲ့ပထမလိုင်းတော့ဆိုရင်တော့ကူးစက်မှုကလည်းနည်းတယ်လူသေဆုံးမှုကလည်းတိတ်ပြီးတော့မရှိခဲ့ဘူးပေါ့နော်ဆိုတဲ့အခါကျတော့လူထုဘက်ကလည်းစိုးရိမ်ပူပန်မှုကအတိုက်အတာတစ်ခုထိစိတ်သက်သာရရခဲ့တဲ့အနေအထားဖြစ်ခဲ့တယ်အခုဒုတိယလိုင်းဖြစ်လာတဲ့အခါမှာတော့ကူးစက်သူကလည်း 9,000 ကျော်ထိဖြစ်လာတယ်တေဆုံးသူကလည်း 1,200 ကျော်လောက်ထိအခုဆိုလို့ရှိရင်နောက်ဆုံးစီးရင်ရသိရပြီဆိုတဲ့အခါကျတော့ဒီလိုအနေထားမျိုးမှာဒီဆရာတို့ဒီဆရာဝန်တယောက်အနေနဲ့လူလူကိုအဓိကဗာများကျမ်းမာရေးသတင်းစကားပညာပေးစကားပေါ့နော်သတိပေးစကားပြောချင်တာရှိပါလေလူဟုတ
်ဟုတ်အဲကျွန်တော်ပြောချင်တာအဓိကဒီကာကွယ်ရေးနဲ့ကုသရေးပေါ့နော်အဲ့နောက်ပြောပြပါမယ်။တိုင်းပြည်ဒေသမှာအဓိကအဲ့နဲ့ချက်ကအရင်လိုအပ်တဲ့ပြည်သူလူထုတွေရောဆောင်ဝင်နေကြတာပေါ့နော်။အဲ့ဒီကပြည်သူလူထုတွေကအခုချိန်ကြီးပေါ့နော်။ကာကွယ်ရေးအပိုင်းမှာပေါ့နော်။အခုချိန်ကြီးကျွန်တော်တွေ့တွေ့နေစီကန်အခုချိန်ကြီးတခြားလေးမလိုက်နာလာရည်တွေ့နေတယ်။မတ်မတက်ဘူး။လမ်းမှာသွားလုံးပဲ။မက်ဆီချတာတယ်။အဲ့လိုတွေတွေ့နေရတော့တကယ်နဲ့ကာကွယ်ရေးအရင်ကြီးကြီးရယ်။ကာကွယ်နိုင်မှမိမိကိုကာကွယ်နိုင်မှတခြားလူမကူနိုင်မှတခြားလူမကူနိုင်မှဒီတိုင်းပြည်ကိုကာကွယ်နိုင်မှာပေါ့နော်။အဲ့လိုတစ်ခုနဲ့တစ်ခုနဲ့ link ရှိတယ်။အဲ့ link ကိုပြတ်လို့မရအောင်အဓိကကိုကိုကိုအိမ်လုံးကာကွယ်ရမယ်။ကိုကိုကာကွယ်ဖို့တော့ခုနအတက်နိုင်ဆုံးဖြစ်နိုင်အိမ်ATM လိုအဲ့မှာအပြင်ထွက်ပါဖြစ်နိုင်အတက်နိုင်ဆုံးအိမ်မှာပဲနေပေးပါတခုပေါ့နော်ခရီးအပြင်ထွက်မယ်ဆိုလဲတော့ဒီကျန်းမာရေးဝန်ကြီးဌာနရဲ့ချမှတ်ထားတဲ့စီးမီးစီးကန်တွေတခြားလေးချမှတ်ထားပြီးတယ်ကျန်းမာရေးဝန်ကြီးဌာနကလည်း တဏ္ဍာရုံတိကျတဲ့ကောင်းဆုံးနဲ့ပြင်ဆင်ပြီးတော့ချမှတ်ထားတယ်။စီးနေစီးကန်းတွေကိုဖြစ်နေတဏ္ဍာရုံနိုင်နာပေးပါဗောနော်ဒီမက်စတာပါလက်ကိုခဏခဏဆေးပါတကယ်တော့ဟိုကျွန်တော်လမ်းပါတယ်ခဏခဏတချင်းဖွင့်လာတယ်။တကယ်တချင်းဟိုဖွင့်လာမို့တကယ်အတိပေးတာပြီးတော့ဆောင်းဘုတ်တွေလည်းချထားတယ်ကပ်ပြဟိုဒီဒီနိုင်နေတဲ့ထုတ်ပေးထားတယ်အဲ့အရာတွေကိုတိကျလေးဖက်ပေးပါဒီနိုင်နာပေးပါဗောနော်အဓိကကာကွယ်ရေးကအရင်ရည်ကြီးတယ်ဒီလူလူတွေ message ပေးနေတာကာကွယ်ရေးကိုအဓိကနိုင်အောင်ဗောနော်ပုံပုံကိုအရင်ဆုံးကာကွယ်ပေးပါကျွန်တော်အေးစက်ကဲဝင်းမတိုင်ကလေးပဲကျွန်တော်တိကျပေးလိုက်သေးတယ်နောက်တစ်ခုကုသရေးဗောနော်ကုသရေးကကျွန်တော်တို့ကဒီ sourcey ဆိုပြီးသူတွေဘက်ကလည်းကုသရေးအပိုင်းမှာ sourcey လင်မြန်ဆိုတာကုသမှုခံယူဖို့လိုအပ်တယ်။ဆောင်းဒီဘက်ကလည်း sourcey ဆိုကုသမှုကျွန်တော်တို့ဘက်ကပြည်သူတွေဘက်ကတက်လာတယ် message တွေ information တက်လာကျွန်တော်ဒူနာရောက်လာချက်ချင်းစစ်မှချက်ချင်းကုတယ်ပေါ့နော်။အဲကျွန်တော်ဘက်ကနေလုပ်ပေးနိုင်တာပေါ့နော်အတိုင်းဒါဒူနာရဲ့ဘက်ကလည်း sourcey ဆိုကုသမှုခံယူဖို့ရည်ကြီးတယ်။ကျွန်မအမေကအသက်ကြီးပြီစိတ်ယုံသွားရင်တော့အဆင်ပြေပါမလား။အိမ်မှာနည်းနည်းနေကြည့်လို့မရဘူးလား။အောက်ဆီဂျင်ပေးပြီးနေကြည့်အောင်မဲ။အဲ့လိုတွေ message တွေ complaint တွေတက်လာတယ်ကြေနားအလားတကယ်တမ်းအနေရရှိရယ်ဟိုခုနပြောလို့မောရပါပဲဖြစ်ဖြစ်အဆုံးပြရပါတော့ဟိုကနေမကောင်းတာပဲဖြစ်ဖြစ်ချောင်းဆုံးတာဖြစ်ရပါပဲဖြစ်ဖြစ်ကနအူးစဖြစ်ကြနဲ့ကျွန်တော်တို့ဖုန်းနံပါတ်တွေပေးထားတယ် call center ဖုန်းနံပါတ်တွေ call center ပဲဖြစ်ဖြစ်ကျွန်တော်တို့ပဲဖုန်းပြီးချက်ချင်းဆက်ပြီးအကြောင်းကြားပါလိုတဲ့ guideline တွေချပေးမယ်ကျွန်တော်တို့ဆိုတဲ့ကျွန်တော်လိုအပ်တာလေး manage လုပ်ပေးမယ်လိုတဲ့အပိုင်းလေးကိုကျွန်တော်ဖြည့်ကြားပေးမယ်ပေါ့နော်ဖုန်းတစ်ကောမရရင်တော့တစ်ကောခေါ်လို့ရနံပါတ်တွေအများကြီးချပေးထား call center ကအများကြီးဖွင့်ပေးထားတယ်ဘာပဲဖြစ်ဖြစ်တစ်ခုတစ်စုံတည်းဖြစ်တာနဲ့ call center ပဲဖြစ်ဖြစ်ကျွန်တော်ဖုန်းပဲဖြစ်ဖြစ်ကျွန်တော်ဖုန်းမအရင် call center ဆက် call center ဖုန်းတစ်လုံးမအရင်တော့တစ်လုံးဆက်အများကြီးချတာနံပါတ်တွေချပေးထားတယ်အဲ့ဒီနံပါတ်တွေကိုဆက်ပြီးတော့ခုနကပြောလို့ကုသမှုခံယူဖို့အတွက်အကြောင်းကြားပါပေါ့နော်အကြောင်းကြားပြီးတော့ကုသမှုစောပြီးတော့ခံယူပေးပါပေါ့နော်အဲ့ဒါလေးတွေအရင်ရေးကြည့်တယ်အဲ့ဒါမှကျွန်တော်တို့ခုနပြောလို့ကုဆက်မှုရောမယ်တိစုံမှုရောမယ်ခုနနောက်ပိုင်းအဲ့တော့အဆိုးဆုံးပြောမယ်ဆို COVID-19 ရောဂါလက္ခဏာကိုပေါ့နော်ဟိုကာကွယ်ရေးအရေးကြီးအဲ့ဒါကိုသိချနိုင်ရင် COVID လက္ခဏာကိုရောဂါလက္ခဏာကိုကျွန်တော်တို့ကပြောမယ်ဆိုရင်စိုးရိမ်တာမရှိကိုကိုမိမိကကာကွယ်မယ်ဆိုရောဂါပြားကူးမလဲပေါ့နော်ကူးစက်မှုကျော်ပါမယ်သိဆုံးမှုကျော်ပါမယ်ပေါ့နော်စောစီးကူးသားမှုခံယူမယ်ဆိုရင်လည်းသူများကိုလည်းကူးစက်မှုလည်းကျော်ပါမယ်ပေါ့နော်အဘာပဲဖြစ်ဖြစ်နှစ်ခုလုံးကိုသိချနိုင်တာဒီကိုကျွန်တော်ဘက်ကမေတ္တာရက်ခံပါတယ်ဟုတ်
ဟုတ်ကဲ့ပါဆရာဟုတ်ကဲ့ဖြည့်ပေးရကူးစက်များကြီးတင်ပါတယ်